စစ်ရဲတင်းမာမှုတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွေကပုံနာကျွန်းမြို့နယ်ရုတ်တရုတ်ရဲစခန်းကိုစနေညကရခိုင်လက်နက်ကင်တပ်ဖွဲ့ AA ကဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးသွားပါတယ်။ AA တပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကလည်းဒီကနေ့အထိအပြင်းအထန်ဆက်ဖြစ်နေတာမို့စစ်ပြေးဒုက္ခသည်တထောင်ကျော်ထွက်ပြေးနေရတဲ့အချိန်အခုလိုရဲစခန်းကိုတိုက်ခိုက်မှုဖြစ်ခဲ့တဲ့အပေါ်ဒေသခံပြည်သူတွေကြားလုံခြုံရေးစိုးရိမ်မှုတွေပိုတိုးလာနေပါတယ်။ဒီစစ်ရေးပြည်ပခတွေကိုစစ်ရေးနီးနံမဖြေရှင်းမဲ့နိုင်ငံရေးနီးနံငင်းငင်းချမ်းချမ်းဖြေရှင်းကြပါလို့လည်းလွတ်တော်ကိုယ်စားလှယ်တွေနဲ့အကူအညီကယ်ဆယ်ပေးနေသူတွေကတိုက်တွန်းကြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မနေ့စနေညတုန်းကရခိုင်ပြည်နယ်တွေကပုံနှကျွန်းမြို့နယ်ရိုးတရုတ်ရဲစခန်းကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ကလက်နက်ကြီးလက်နက်ငယ်တွေနဲ့အင်အားသုံးဝင်ရောက်စီးနင်းတိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ရတယ်လို့ရဲတပ်ဖွဲ့ဝင်တချို့ပျောက်ဆုံးတချို့အပြင်းထန်ဒဏ်ရာရရှိခဲ့ကြပြီးရိုးတရုတ်ရဲစခန်းတွင်ကလက်နက်တွေပါပျောက်ဆုံးနေပါတယ်။အသေးစိတ်သတင်းကိုသိရှိနိုင်မှုတက်မတော်သတင်းမှန်ပြန်ကြားရေးတာဝန်ခံတွေကို VOA မြန်မာပိုင်းကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။အခုတိုက်ခိုက်ခံရတဲ့ရဲစခန်းတီရှိရာရိုးတရုတ်ကျေးရွာဟာစစ်တွေရန်ကုန်ကားလန်တဘေးတည်ရှိတဲ့အင်ဂျေတရာကျော်ရှိတဲ့ကျေးရွာကြီးတရာဖြစ်တဲ့အတွက်တရားဥပဒေစိုးမိုးရေးနဲ့ဒေသတွင်းလုံခြုံရေးအတွက်ဒေသခံတွေကြားမှာပို့ပြီးတော့မှစိုးရိမ်လာနေကြတယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ဒီနေ့နောက်အေရဝင်တိုက်တဲ့ရေတရုပ်ဆိုတဲ့ရွာကတော့ရွာကြီးပေါ့နော်အင်ဂျေတောင်လောက်ရှိတယ်ဆိုအဲ့မှာဒီလိုရောက်ပါရရောစစ်တီရန်ကုန်လမ်းမကြီးပေါ်မှာပဲအဲပုံနှကျွန်းမြို့နယ်ထဲမှာကြာတာပေါ့နော်အဲ့လိုစစ်ပဲချောင်းတွေအများကြီးဖြစ်လာဖို့အလားအလာရှိတယ်။အာကျွန်တော်တို့ဒုက္ခတွေတွေကနေ့စဉ်ညာနဲ့ရှိပြီးတိုးလာမယ်ဆိုရင်ဟိုမျက်ကွယ်ပြုထားလို့မရနိုင်တဲ့အခြေအနေမျိုးရှိရဲ့လို့အာကျွန်တော်တို့မြင်တယ်။ဟောဒီကျွန်တော်တို့ကလည်းအများအားပြောနေပါမယ်။အဲအီရလည်းကန့်လန့်ထားတယ်။ညီကြီးရဲ့သဘောပေါ်မှာဝင်တွေ့ပါစစ်ဆုံးပြီးတော့ဆွေးနွေးကြပါဆိုတာကိုသင်ပစိုက်တောင်းဆိုလာတဲ့ကိစ္စပါ။အဲအဲ့လိုမဟုတ်ဘူးဆိုရင်ကျွန်တော်တို့ခံကြည့်ထိတွေချလွယ်နိုင်ငံတကာကလည်းအဲကျွန်တော်တို့စောင့်ကြည့်နေတဲ့အခြေအနေမျိုးဖိအားပေးနေတဲ့အခြေအနေမျိုးမှာကျွန်တော်တို့တော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရနဲ့ဒီနေ့ဘုရားများကြီးတို့လည်းပြောဆိုများဖြစ်ပါတယ်ခင်ဗျာနော
်ရိုးတရုတ်ရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့နောက်တနေ့ဒီကနေ့တနင်္ဂနွေနေ့မှာလဲရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာအစိုးရတပ်တို့ကြားဝေဟင်ကပါတိုက်ခိုက်မှုတွေနဲ့တိုက်ပွဲတွေဖြစ်နေလို့စစ်ပေးဆောင်ပြည်သူတွေကပို့ပြီးတော့ထိတ်လန့်လာနေကြတယ်လို့ရခိုင်စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံးကကိုစစောထွန်းကသူတိထားသမျှအခုလိုပြောပြပါတယ
်ဒီနေ့ကတော့အဲ့ဒီရိုးတရုံနဲ့ခဏမိုင်လောက်ဝေးတွေပေါ့နော်အဲ့ဒီဘုဒ္ဓမောဘုဒ္ဓဆိုတဲ့ယူော်ပေါ့နော်အဲ့ဒီယူော်မင်းတပိုက်မှာတော့ဒီတောဆက်တွေမှာဒီတမန်တော်ကလည်းပြီးတော့ဒီလက်ချတိုက်ခိုက်မှုတွေလုပ်ရတာပေါ့နော်ဒီဟဲလီကော်ပတာတွေနဲ့ပေါ့နော်အဲ့လိုမျိုးတော့ရှိနေပါတယ်ကျွန်တော်တို့အဲ့တိုက်ခိုက်ပြီးလို့ရှိရင်တို့ရဲ့အဲ့ဒီဘက်ကိုချောင်းဆက်တွေ့ရခရင်းနေရရှိရမှာပေါ့ကျွန်တော်တို့ကဘလို့ဆိုမှုရှိတယ်ဆိုတော့ဒီတက်ကူကစစ်ပြီးတော့မှပဲပို့ပြီးတော့မှပြင်းထန်လာတယ်ဒီမဖိအင်းအားတွေပို့ပြီးတော့မှအများကြီးဖြစ်လာတယ်ပေါ့နော်အဲ့ဒီအခုတက်ကူဖြစ်နေတဲ့ area တွေမှာနေခိုင်နေပြည်နယ်တွေမှာကဘလို့မှမလုံခြုံတော့ဘူးပေါ့နော်ဆိုတဲ့အခါကျတော့ဒီမှာဒီတက်ခင်တွေကတော့ကျွန်တော်တို့ကပါဝင်ပေါ့နော်ဒီအရင်ကိုစိုးရင်နေကြတယ်အခုတစ်ပြင်းဒီတကွေကဒီကေပူကြီးကျင်းလာပြီးတော့မှဒီဒီတက်တစ်ခုလုံးကိုအကုန်လုံးဒီစစ်ပစ်ကဲဆိုင်တဲ့ပုံမျိုးရောက်မှာတော့ကျွန်တော်ရင်းစိုးရင်ကြပါမယ်
အခုလိုမျိုးရခိုင်တပ် AA ဘက်ကလည်းရဲစခန်းကိုစီးနှင်းတိုက်ခိုက်မှုအပါအဝင်စစ်ရေးတိုက်ခိုက်မှုတွေကိုအရှိန်မြင့်လာသလိုစစ်တပ်နဲ့နယ်မြေကန်လုံခြုံရေးတပ်တွေဘက်ကလည်းစစ်အင်အားသုံးတိုက်ခိုက်မှုတွေပိုလောက်လာမယ်ဆိုရင်ဒေသခံပြည်သူတွေကြားပို့ပြီးတော့မှအထည်နာမှဖြစ်လို့စစ်ရေးပြည်ပခါတွေကိုနိုင်ငံရေးနည်းလမ်းနဲ့ပဲပြည်လဲအောင်ဖြည့်ရှင်းကြဖို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်ကတိုက်တွန်းပါတယ်
။ဘာပြောပြောအော်ဒါသူရဲ့စီးရဖိအားပေးမှုတွေဆိုပါကျွန်တော်ဟိုမြင်တယ်အဲ့ဒီတနည်းမဟုတ်ပါဘူးအဲ့ဒီအနည်းပေါင်းဝင်ရင်တော်တော်ရအောင်ဒေတာတွေမှာလည်းအဲနေတိုင်းလိုပဲဖြစ်နေတယ်အခုကကာလာမဘော်ကြီးရောက်လာပြီအော်ဒါဒီဘက်ကလည်းနော်အေဘက်ကလည်းအစောင်းကုန်ဖိအားပေးလာတယ်ထိုးစစ်ဆင်လာလို့မြင်တယ်တော့တက်မတော်ဘက်ကလည်းပဲလေးစားပုံမှာပို့ပြီးတော့လက်တုံးပြမယ်ဆိုရင်အဲ့ဒါဒေတာခံတွေအခုပို့ပြီးတော့ကြောင်းကြစရာစိတ်မဝင်မအေးကြီးရနောက်တော့ဒီစားဝတ်နေတဲ့တော့အခက်အခဲတွေနဲ့အဲ့ဒီကြောင့်မှဖြစ်ပါတယ်အခုလည်းတောင်းရှိပြီးတော့ဒုက္ခတွေရှိနေပြီဆိုတော့
ဘာ
မှမကြခင်ဆိုဒီတိုင်းဆိုရင်တော့နောက်ထပ်တောင်းရှိပြီးတော့ဖြေရမယ်ဆိုရင်ဒါအကြီးအကျယ်ဘယ်သူဝင်ရောက်ကူညီမလဲဒေသခံတွေကတော့ဒီတတ်နယ်ရောက်ကူညီကြရမယ်နိုင်ငံတော်ဘက်ကလည်းပတ်မှုအားနေပါတယ်နိုင်ငံတော်အဖွဲ့အစည်းတွေကလည်းအားနေအဲ့ဒီပေါ်မှာကျွန်တော်တို့ကအဖြေရှာမယ်ဆိုရင်တော့ဒီလူလူဖြစ်နေတာကိုကြည့်ကြပါလို့ပဲကျွန်တော်ပြောချင်ပါတယ်ဗျာနော်
ရခိုင်ပြည်နယ်တွင်မှပြီးခဲ့တဲ့နှစ်တွေတုန်းကလည်းနေသားဆောင်တက်နဲ့နေမြေကန်ရဲစခန်းတွေကို ARSA အကြံဖက်အဖွဲ့ဘက်ကဝေရောက်စီးနှင်းတိုက်ခိုက်ခဲ့လို့အဲ့ဒီတိုက်ခိုက်မှုတွေနောက်ပိုင်းစစ်တပ်နဲ့လုံခြုံရေးတပ်တွေကနေမြေရှင်းလင်းမှုတွေအတွင်းရိုဟင်ညာမွတ်စလင်သိန်းနဲ့ချီပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။အခုလည်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA ဘက်ကရဲစခန်းတချို့ကိုဝေရောက်တိုက်ခိုက်ခဲ့လို့ဂျန်နရယ်လတုန်းကလည်းရဲတပ်ဖွဲ့ဝင်အနည်းဆုံး73ဦးထိအသက်ဆုံးခဲ့ရပါတယ်။လက်တလောစီရေးပြိပခါတွေကြားစစ်ဘေးအသင့်ပြည်သူ1000ကျော်ထွက်ပြေးနေကြရပြီးဒီလိုနယ်မြေမတည်ငြိမ်မှုတွေကြောင့်ဒေသခံရခိုင်ပြည်သူတွေကြားအတော်လေးကိုစိုးရိမ်ထိတ်လန့်နေကြရတဲ့အနေအထားဖြစ်နေပါတယ်ရှင်
။ရခိုင်ပြည်နယ်ကစစ်ရေးတင်းမာနေတဲ့အခြေအနေကိုမဆုမွန်စုံစမ်းတင်ပြခဲ့တာပါ။